ဂျပန်နိုင်ငံတိုကျိုမြို့ကဟာနေဒါနိုင်ငံတကာလေဆိပ်မှာပြေးလမ်းပေါ်သွားနေတဲ့လေယာဉ်20တိုက်မိခဲ့လို့လေယာဉ်ပြေးလမ်းတစ်ခုကိုယာယီပိတ်ခဲ့ရပါတယ်။ဘန်ကောက်ကိုသွားမဲ့ Thai Airways International လေကြောင်းလိုင်းကလေယာဉ်နဲ့ Taipei ကိုသွားမဲ့ EVAS လေကြောင်းလိုင်းကလေယာဉ်တို့ပြေးလမ်းမှာတိုက်မိခဲ့တာပါ။ထိုင်းလေယာဉ်ပြန်အတောင်ပံထိပ်ဖျားလေးနည်းနည်းထိခိုက်သွားတာကလွဲလို့တဦးတယောက်မှထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပါဘူး။လေယာဉ်ပြန်တက်ဖို့ပြေးလမ်းမှာစောင့်နေစဉ်မှာတောက်မိခဲ့တာဖြစ်တယ်လို့ခီးတဲ့တချို့ရဲ့ပြောကြားချက်တွေကိုဂျပန်သတင်းတွေမှာဖော်ပြပါရယ်။လေယာဉ်နှစ်စီးတိုက်မိချိန်ထိုင်းလေယာဉ်ပေါ်မှာခီးတဲ့260ရှိပြီးတော့ထိုင်ဝမ်လေယာဉ်ပေါ်မှာခီးတဲ့100လောက်ပါတယ်လို့ဂျပန်ခီးသွားဝန်ကြီးဌာနရဲ့အပြောကိုကိုးကားပြီးတော့ကီယိုတိုသတင်းကဖော်ပြပါရယ်လေယာဉ်နှစ်စီးတိုက်မိခိုက်လိုက်ပြီးတဲ့နောက်လေယာဉ်ခွင်မှာရှိတဲ့ပြေးလမ်း၄ခုထဲကတစ်ခုကို2နာရီလောက်ယာယီပိတ်ခဲ့ရပါတယ်ရှင်